ဒါမဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေ 1200 နီးပါးရှိပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကအားလုံးနီးပါးကိုဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကနေပြည်တော်နေအိမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်
။တို့ဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲကိုဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ရွေးကောက်ပွဲကိုဝင်ဖို့ဆုံးဖြတ်တဲ့ဆိုတော့အဓိကအဖြစ်တော့မပြီးသေးတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲလုပ်ငန်းကိုဆက်လက်ပြီးတော့အကောင့်ထည့်ဖို့ပါပဲ။ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းအားလုံးသိတဲ့အတိုင်းပဲတိုင်းပြည်လို့တိုင်းတာနဲ့ဆိုလို့ရှိရင် 1200 ကျော်ပါတယ်။1200အလုံးမှာတော့ကျမတို့ဝင်ပြိုင်မှာမဟုတ်ပါဘူး။တချို့တက်လီမှာတော့ဝင်မပြိုင်တဲ့နေရာတွေရှိနိုင်ပါတယ်။ဒါပေမဲ့အများစုကြီးတော့ကျမတို့ဝင်ပြိုင်မှာဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ဟာသူ2012ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကော်မိုးမဲဆန္ဒနယ်ကပဲဝင်ရောက်ရွေးချယ်ခံမှာဖြစ်ပါတယ်။ရွေးကောက်ပွဲဝင်ဖို့ကိုယ်စားလှယ်လောင်းရွေးချယ်တဲ့အခြေချင်းနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်
ပြည်သူတွေကိုအကျိုးပြုနိုင်မဲ့ကိုယ်စားလှယ်တွေရှိတဲ့ရှိတတ်တဲ့အခြေချင်းဆိုတော့ပြင်းကြောင်းပညာမြင့်မြင့်တက်ထားဦးကျမတို့လေးထားပါတယ်ဒါပေမဲ့ဒီတစ်ခုတည်းကိုကျမတို့ကြည့်မှာမဟုတ်ပါဘူးနံပါတ်1ကအခြေချင်းဦးစားပေးမယ်နံပါတ်2ကနေပြီးတော့အမျိုးသမီးတွေဦးစားပေးမယ်နံပါတ်3ကလူငယ်တွေဦးစားပေးမယ်နံပါတ်4ကကျိုင်းသားတွေပေါ့နော်အဲ့ဒီအစီအစဉ်တိုင်းကျမတို့ဦးစားပေးမယ်ဆိုပြီးတော့2012တုန်းကဒီတိုင်းပဲကျမတို့ကိုယ်စားလှယ်တွေရွေးခဲ့ပါတယ်အခုလည်းဒီတိုင်းပဲရွေးမှာပါ
တိုင်းရင်းသားပါတီတွေနဲ့မဟာမိတ်အဖြစ်ဆက်လက်ရပ်တည်သွားမှာဖြစ်ပြီးတော့နှိမ့်နှိုင်းလှုပ်ဆောင်သွားမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ
်အင်းတို့မဟာမိတ်ပါတီတွေက CRPP ရဲ့မဟာမိတ်ပါတီတွေကတိုင်းရင်းသားပါတီတွေပါထောက်လျှောက်မဟာမိတ်အဖြစ်နဲ့ရပ်တည်ရတာတိုင်းရင်းသားပါတီတွေပါဒီနှစ်20 30အထိမှာတခြားတိုင်းရင်းသားပါတီမဟုတ်တဲ့ပါတီတွေမပါပါဘူးဒါပေမဲ့တချို့ပါတီတွေကတော့မရှိတော့ဘူးပေါ့နော်အဲ့ဒီမဲ့ဆက်ပြီးတော့မမှုတင်လိုက်တဲ့အရင်တော့မဟာမိတ်ပါတီတွေလည်းရှိပါတယ်။တိုင်းရင်းသားမဟာမိတ်ပါတီတွေနဲ့ကျွန်တော်တို့အနေနဲ့ဒီလိုနားလည်မှုယူနိုင်မဲ့အခြေအနေဖြစ်ပေါ်လာနိုင်တယ်ဆိုတာအရင်ထဲကလည်းပြောထားပါတယ်။ဒါပေမဲ့ဒါတွေကိုကျွန်တော်တို့အသေးစိတ်မတိုင်မြင်ရသေးပါဘူး
။ NLD အနေနဲ့ရွေးကောက်ပွဲမှာတရားရဂိုင်နှုံးမဲနိုင်ခဲ့ရင်မြို့သားရင်ကြားစီရေးကိုပဲဒီဇိုင်းမတ်မတ်လှုပ်ဆောင်သွားမယ်လို့ပြောပါတယ်
။အညီတို့က landslide နိုင်တာမနိုင်တာကအဓိကမဟုတ်ဘူး။အမျိုးသားပြန်လဲရင်ကြားစီရေးမူဝါဒအဓိကပဲ။မျိုးသားပြန်တဲ့ရင်ကြားစီရေးအတွက်ပဲဥတည်ပြီးတော့လုပ်ပါမယ်။ NLD ကနေမတရားရာဂိုင်းနှုတ်နိုင်လို့ရှိရင်တောင်မှမျိုးသားရန်ရင်ကြားစီရေးကိစ္စကိုပဲဥထိတ်ထားပြီးတော့ဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ
်။ NLD ရဲ့တမတာလောင်းနေရာကိုရထားပြီးမြေလက်တလုံးမှာထုတ်ပြန်သွားမှာမဟုတ်ကြောင်းနဲ့ရထားသူဟာလက်ရှိမှာ NLD ပါတီဝင်မဟုတ်သေးပေမဲ့နောက်မှာတော့ပါတီဝင်တဦးဖြစ်လာမယ်လို့ပြောပါရရှင်။